ပြီးခဲ့တဲ့ရက်ပိုင်းကစစ်ဘေးတိမ်းရှောင်လာတဲ့ရှင်းလဝရွာသားအယောက်20ကျော်တဲ့က73ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှ18/1/1တို့နဲ့တရားစွဲဆိုလိုက်ပြီးကြံတဲ့လူတွေကိုတော့ခံဝင်ကတိနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒီတော်တွင်ရခိုင်ပြည်နယ်မြောက်ဦးဒေသတဝိုက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းကနောက်ဆုံးရသတင်းတွေကို VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်
။ပြီးခဲ့တဲ့ရက်ပိုင်းတက်မတော်နဲ့ AA ရခိုင်တက်မတော်တို့စစ်ရေးတင်းမာမှုတွေမှာရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုထွက်ပြေးတိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရှင်းလက်ဝရွာသား24ဦးနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်2ဦးကိုတက်မတော်ရဲ့တိုင်တန်းချက်အရဆိုပြီးကြောက်တော်ရဲ့စခန်းကဖမ်းဆီးထားခဲ့တာပါ။သူတို့ကိုရခိုင်တက်မတော် AA နဲ့ဆက်သွဲတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ဒေသခံတွေကတော့ဒီရှင်းလက်ဝရွာသားစစ်ရှောင်တွေဟာဇန်နဝါရီ26ရက်နေ့ကပလဝမြို့နယ်ရှင်းလက်ဝကျေးရွာအထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်တွေမှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတက်မတော်ကနေရှင်းလက်ဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာတွေကြောင့်နေရက်ကနေကြောက်တော်ဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။မနေ့ကဖေဖော်ဝါရီ18ရက်နေ့မှာတော့ဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့26ဦးတည်းက73ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှ18/1တို့နဲ့တရားစွဲဆိုလိုက်တာဖြစ်ပါလေ။ဒါနဲ့ပတ်သက်လို့တရားစွဲခံရတဲ့ရွာသားတွေဘက်ကလိုက်ပါအကျိုးဆောင်ပေးနေတဲ့ရှေ့နေဦးထွန်းလာကအခုလိုပြောပါရယ်
။အဲ26ဦးကိုသူတို့က၄ရက်နဲ့ဖမ်းတာပါနော်ဒီလား၄ရက်နဲ့။ဟုတ်ကဲ့အဲ့ဒါကိုစစ်တွေကိုယူသွားတယ်စစ်တွေမှာအာရေးတဲ့ဖွဲ့ရဲ့စာဖိုင်မှုစစ်တယ်စစ်ပြီးမှမနေ့ကသူတို့ကအဲ့26ဦးထဲက73ဦးကိုတရားစွဲတယ်လေ။ကျန်တဲ့စစ်သုံးဦးကိုကြတော့ခံဝန်ထွက်တာပေါ့တရားစွဲခံရတဲ့သူတွေကအဲ့ရှင်းလဲဝါမှာဒေါက်တော်မျိုးကရော်ငယ်တွေကနေတော်ပြီးတော့အလုပ်လုပ်ကြတာပေါ့ဈေးဆိုင်တွေကုန်သွားတဲ့သူတွေပါ
ဖမ်းဆီးခံထားရသူတွေက73ယောက်ကိုသာ AA နဲ့ဆက်သွယ်တယ်ဆိုတဲ့အထောက်ထားတွေကိုရဲကစစ်မေးချိန်မှာတွေ့ရလို့အခုလိုအဥပဒေနဲ့တရားစွဲခံရတာဖြစ်တယ်လို့ကနဦးသိရှိထားရကြောင်းရှေ့နေကတော့ဆိုပါတယ်ဒီအမှုကိုလာမဲ့ယုံကြည်မှသာစတင်စစ်ဆေးမရမှာမို့ဆွဲချက်တင်ထားတဲ့ဥပဒေကိုအခုတရားစွဲခံရသူတွေကရဲကစစ်ဆေးတွေ့ရှိချက်ထဲကလိုဖောက်ဖျက်ကျူးလွန်ခဲ့ခြင်းရှိမရှိမှန်မှန်မှန်ကိုတရားခွင်မှသာစစ်ဆေးရမှာဖြစ်ပြီးအဲ့ဒီအချိန်မှသာခုခံချေပနိုင်မယ်လို့ရှေ့နေကဆိုပါတယ်တရားစွဲခံရတဲ့သူတွေနဲ့ပြန်လွတ်လာတဲ့သူတွေနဲ့ပတ်သက်ပြီးရှေ့နေဦးထွန်းလာကအခုလိုပြောဆိုသွားပါတယ
်မဖန်ခင်ကြီးကသူတို့မှာအဲ့ချက်တွေဆိုတဲ့အချက်လိုက်ဥမာဆိုပါတော့လက်နက်တို့ဟိုတခြားဟိုပို့ဆောင်လာလို့ပါတော့ဘာမှမမိဘူးပေါ့နော်ဒါပေမဲ့သူတို့ကိုတန်ဟိုတန်တရားနဲ့ဆိုမှာပေါ့နော်ဖမ်းပြီးတော့စစ်ဆေးလိုက်တယ်စစ်ဆေးလိုက်တဲ့အချိန်မှာရေကစစ်တယ်စားဖက်ကစစ်တယ်စစ်တော့သူတို့ရဲ့ထွက်ချက်အရာဒီစစ်သုံးယောက်ကဒီကိစ္စနဲ့ညီနေတယ်ပေါ့တခြားစစ်သုံးယောက်ကြတော့ဒီကိစ္စနဲ့မညီဘူးအဲ့လိုဆိုပြီးတော့အခုတော့လို့ရှိရင်စစ်သုံးယောက်ကိုပဲဆွေးတယ်ကျန်တဲ့အမကြီးထွက်ချက်မှမကြီးတဲ့လူတွေကြတော့ခံဝင်နဲ့လွတ်ပြေးရတယ်။နောက်စွရနေရှိမှာပေါ့ဗျာ
။ရခိုင်ဒေသကစစ်ဘေးတင်ပြည်သူတွေကိုလိုက်ပါကူညီနေသူတူဖြစ်တဲ့စစ်တွေမျိုးကန်ဦးဇော်ဝင်းကတော့အခုဖြစ်ရက်ကလည်းမတရားချုပ်နှောင်ခံရတာဖြစ်တယ်လို့ဆိုပါတယ
်။လက်ရှိအနာရအစိုးရတော်လကောင်ဒီအစိုးရတက်တော်အဒီနဲ့တော်လကောင်ရခိုင်ပြည်သူလူထုကိုလက်နက်ကတော်လရင်လမ်းဆိုင်ဟိုမကန်မဖြစ်ကိုင်အောင်အဲ့လိုတွန်းလှန်ပုံကန်ချင်းအောင်တော်လန်ချင်းအောင်အဲ့လိုလုပ်နေရတယ်လို့ကျွန်တော်တို့ကသုံးသပ်ရတယ
်မတရားအသင်းဥပဒေနဲ့ဆွဲခံရသူတွေထဲမှာစစ်ရှောင်တွေကိုလက်ခံထားတဲ့အင်ရှင်အမျိုးသမီးတဦးပါဝင်နေပြီးဒီလူတွေကိုလာမဲ့မက်လာ၄ရက်နေမှာထပ်မံရုံထုတ်စစ်ဆေးသွားမှာဖြစ်ပါတယ်ဒီတော့တွင်မှာပဲရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ AA လက်နက်ကိုင်တပ်ဖွဲ့ရင်းနေအကြတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုရှိနေသေးပါဒီကနေ့မနက်ပိုင်းကပဲမြောင်ဦးမြို့အနီးတဝိုက်နားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနေ့လယ်ပိုင်းလောက်မှာတော့အခြေအနေပြန်ပြီးငြိမ်သက်သွားတယ်လို့စစ်ဘေးတင့်ဒေသခံတွေကိုကူညီပေးနေတဲ့စစ်တွေမြို့ကန်ဦးဇော်ဝင်းက VOE ကိုပြောပြပါတယ်ခုလိုတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယေဟာများလာနေပြီးဒီလိုဒုက္ခသည်တွေအတွက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့သူတွေကဆိုပါတယ်လက်ရှိဒုက္ခသည်အရေးအတွက်အတိအကျစည်ရင်သိရဖို့ခက်ခဲပေမဲ့လည်းခံမှန်းကြည့်အရတော့စစ်ရှောင်ဒုက္ခသည်တထောင်နီးပါးရှိနိုင်တယ်လို့ကူညီကယ်ဆယ်ရေးလုပ်သူတွေကပြောပါတယ်ရှင်